နေစရာအိမေကဝါမှာဆုံးဦးတီထွင်သူတွေရဲ့စစ်ကူးစစ်တမ်းတွေနဲ့လုံလာရိကြောင့်ဘောမရီခက်ကမြင်မြင်မှုမကြဘူးမကြုံဘူးတဲ့ဤပညာရက်တွေကိုတခက်လူငယ်လူကြီးကလေးမကြံကြုံတွေ့သုံးဆွဲနေရပါပြီ။တချိန်တည်းမှာလည်းရှေ့လူတွေထင်မှန်းခဲ့မှာမဟုတ်တဲ့ရာသီဥတုပြောင်းလဲမှုကိုဒီနေ့ခက်လူသားတွေခါစီခံစားနေရပါပြီ။အင်တာနက်ပေါ်လာတဲ့ခေတ်မှာစစ်ကူးကောင်းတဲ့ Jeff Bezos ဟာကွန်ပျူတာအွန်လိုင်းကနေစတင်ဈေးရောင်းချိန်မှာစစ်အစိုးရအုပ်ချုပ်မှုအောက်ကမြန်မာနိုင်ငံသားအများစုဟာအင်တာနက်ကိုမသုံးဘူးကြပါဘူး။ကမ္ဘာအချမ်းသာဆုံးစီးရင်ဝယ်အမေရိကန်လူမျိုး Jeff Bezos ဟာအမေဇုန်အွန်လိုင်းဆောင်အယောင်ဆိုင်ဖွင့်မှု1993မှာစစ်ကူးရပြီး1994မှာကားကိုယ်တော်တလုံးကနေလုပ်ငန်းစပါတယ်။စာအုပ်စာရောင်းကားကတခြားပစ္စည်းမျိုးစုံရောင်းပြီးတစနဲ့အောင်မြင်လာရကဝါရှင်တန်ဒီစီချင်းဆိုင်ဝါရှင်တန်ပို့စ်သတင်းစာကို2013မှာဝယ်ယူတာပါဝင်လုပ်ငန်းမျိုးစုံကိုပိုင်ဆိုင်ပြီးစီးပွားရေးအင်ပါယာချက်ထွင်လာပါတယ်။ဤပညာနဲ့အတူတိုးတက်ကြီးပွားလာတဲ့ Jeff Bezos ဟာသူနဲ့ဇနီးဟောင်းတီထောင်လို့အောင်မြင်လာတဲ့အမေဇုန်မှာ28နှစ်ကြာတာဝန်ယူခဲ့ပြီးဒီနှစ်ထဲမှာမှုဆောင်ဥက္ကဋ္ဌရာထူးကနှုတ်ထပ်ပါတယ်။ဒီနောက် Blue Origin အာကာသကုမ္ပဏီကလွတ်တင်တဲ့ယင်းနဲ့ဒီလ21ရက်မှာအာကာသအစွန်ပြားရောက်အောင်အောင်မြင်မြင်ပြန်ပန်းနိုင်ခဲ့ပါတယ်။သူ့မတိုင်ခင်က9ရက်လိုမှာ Britain လူမျိုးကလေးကျဲတစ်ထဲ Sir Richard Branson နဲ့ Virgin Galactic အာကာသယင်းကမြေကမ္ဘာထက်မိုင်90ပြန်တန်းခဲ့ပြီး Jeff Bezos ရဲ့အာကာသယင်းက62မိုင်အထိပြန်တန်းပါတယ်။ကလေးကျွတ်တထင်းနှူးစလုံးအကာသခီးဟာနောက်မျိုးဆက်သစ်တွေအတွက်ရည်ရတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးမွန်ပြည်နယ်ကလူငယ်မင်းခန့်ပိုင်ရှုမြင်တာကတော့
ရန်ကိုကောင်းမွန်တဲ့ဟိုအလုပ်ဆောင်ချက်တစ်ခုလို့ပြောချင်ပါတယ်။ပြီးတော့သူ့ရဲ့ပင်မရည်ရွယ်ချက်ကလည်းဒီ now generation တွေအတွက်ပေါ့နော်။ဒီမြေကမ္ဘာအသစ်ရှာဖွေရေးလုပ်ငန်းစဉ်တစ်ခုအနေနဲ့ဒီဟာကိုလုပ်တယ်ပြီးတော့ဒီသူ့ရဲ့အခုလက်ရှိသွားတဲ့ခီးစဉ်တန်ဖိုးဆိုတာမျိုးပါလေအရန်ကိုများတယ်ပေါ့နော်အဲ့ဒီအတွက်ဒီအနာဂတ်မှာဖြစ်လာမယ့်အခက်အခဲတွေလူသားရင်းမြစ်တွေပေါ်မှာဖြစ်လာမယ့်အခက်အခဲတွေကိုဒီဖြေရှင်းဖို့အတွက်စ조사ရှာဖွေဖို့နီလန်းတွေကိုစ조사ရှာဖွေဖို့အတွက်ဒီလိုမျိုးရင်းနှီးမြှုပ်နှံမှုမျိုးလုပ်တယ်ဆိုတာဒါမြန်မာနိုင်ငံကဒီတထေးတကြွတွေအတွက်ကတော့အရန်ကိုဟိုအတူယူတင်တဲ့အကြောင်းကိစ္စတစ်ခုဖြစ်ပါတယ်
မင်းမြန်ကန်တကုမှာ Jeff Bezos ကသူ့အထက်တန်းကျောင်းသားပေါ်ကကလေးကစဉ်းစားခဲ့ပုံကိုပြန်ပြောင်းပြောပြပါတယ်။ကမ္ဘာမြေကြီးကအကန့်အသတ်ရှိတယ်။ကမ္ဘာစီးပွားရေးနဲ့လူရေကတိုးမြဲတိုးနေရင်အကာသမှာတွန်းနေဖို့လမ်းပဲရှိတော့တယ်ဆိုတာခုထိယုံကြည်တော့မယ်လို့ပြောခဲ့ပါတယ်။အထက်တန်းကျောင်းသားရုံးကစိတ်ကူးကိုအသက်58နှစ်မှာကောင်တယ်ပေါ်တဲ့ Jeff Bezos ဟာရာသီဥတုပြောင်းလဲမှုအဖြေရှာဖို့အကာသခီးနေတာပါလို့လည်းပြောပါတယ်။အကာသနီးပညာမှာယင်းနှိမ့်နန္ဒဟာနောက်မျိုးဆက်တွေအတွက်အထောက်ကူဖြစ်ပါလိမ့်မယ်လို့လည်းပြောပါတယ်။ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးအတွက်တစ်နှစ်ကိုဒေါ်လာ100,000သုံးမယ်လို့လည်းပြောထားပါတယ်။နောက်မျိုးဆက်တွေအတွက်ရောရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးအတွက်ပါကိုဗစ်ကကြောကကြားကပဲစူးစမ်းသူစူးစမ်းနေသူတွေရှိပေမဲ့မြန်မာနိုင်ငံကလူငယ်တွေအနာဂတ်ရောဘယ်လိုရှိပါသလဲ။မင်းကန်ပိုင်ပြောတာကတော့
ကျွန်တော်တို့ကဒေါ်လာရေးလုံနေရတယ်ပြီးတော့ကျွန်တော်တို့နိုင်ငံကဒီလူကြီးတွေကတော့ဒီအာနာယူနေကြစေပေါ့ဗျာအဲ့တော့အဲ့အတွက်လူငယ်တွေကိုမြေတောင်မြောက်ပေးရမယ်ဆိုတာလူငယ်တွေကိုတပ်ပစ်နေတယ်ပြီးတော့လူငယ်တွေအနာဂတ်ကိုရိုက်ချိုးနေတယ်ပေါ့
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုစန့်ကျင်သူတွေကိုအကြမ်းဖက်ဖြိုခွင်းနေပြီးအနာဂတ်အတွက်အညွတ်တလူလူနဲ့တက်ရမယ်ဆိုတာလူငယ်မျိုးဆက်တွေဖန်စီခံရအကြမ်းဖက်ခံရတပ်ဖြတ်ခံရယုံမကကိုလက်အင်္ဂါပါချွင်းသွားရသူရှိပါတယ်။စစ်အာဏာရှင်စက်ညင်ဆန္ဒပြပွဲမှာအကြမ်းဖက်ပြုခွင်းခံရလို့မကွေးနီးပညာတက်ကတော်မြို့ပြအင်ဂျင်နီယာဒုတိယနှစ်ကျောင်းသားကိုရှန့်ဖြိုးအောင်ဟာမတ်29ရက်ဆန္ဒပြပွဲမှာတိုက်ခတ်ရိုက်နှက်ခံရပါတယ်။ညာဘက်လက်ဖြတ်သွားပြီးတနတ်တင်နဲ့ပါရိုက်ခံရလို့မျက်ကြည်လွှာအစားထိုးဖို့လိုအပ်နေပါတယ်။တကခံရတာမှုလဲခန္ဓာကိုယ်ရင်းခဲစိတ်ပြတ်နေပေမဲ့စေဝါကုသကွေမရဘဲဖန်စီခံထားရတာမှုဖခင်ဖြစ်သူကသားကိုလွမြောက်စေခြင်းနဲ့လို့ပြောပါတယ
်လွမြောက်စေခြင်းနဲ့လွမြောက်တာနဲ့အတူတူသူ့ကိုကျွန်တော်တို့ကျမ်းမာရေးကောင်းအောင်ကုပေးခြင်းနဲ့ကျမ်းမာရေးကောင်းအောင်ကုပေးတယ်ဆိုတာလဲပဂတိအခြေအနေလုံးဝမဖြစ်နိုင်တော့ပါဘူး
ကိုရှံပြိုးအောင်ကိုစစ်စေးရုံကနေမကွေးကျင်းအောင်ကိုဂျွန်9ရက်ကပို့ဆောင်လိုက်ခရဲကစစ်ကူတာခွေမရတော့ဘူးလို့လဲဆိုပါတယ်။သူဖြစ်ရဟာဒီနေ့လူငယ်တွေကျုံနေရတဲ့ဥပမာတစ်ခုပဲဖြစ်ပါတယ်။က ကရေကျတဲ့ထေးဖြစ်လာတဲ့ချက်ပြီးတော့အထက်တန်းကျောင်းသားဘဝကလေးကအနာဂတ်အတွက်စိတ်ကူးရင်ရတဲ့အတိုင်းမြန်မာနိုင်ငံကလူငယ်တွေလည်းစိတ်ကူးရင်ကြမှာဖြစ်ပေမဲ့သူတို့အနာဂတ်ကိုစစ်အာဏာသိမ်းမှုကဖျက်ဆီးနင်းချလိုက်တယ်လို့ဖြစ်တာမို့အနာဂတ်မဲတဲ့တိုင်းပြည်အဖြစ်လူလူကလက်မခံလို့ပဲစစ်အာဏာသိမ်းမှုကိုဆန့်ကျင်နေကြတာပဲဖြစ်ပါရဲ့ရှင်။